ခုနှစ်ကြိမ်မြောက် FIFA အမျိုးသမီးကမ္ဘာဖလားဖိုင်နယ်ကိုဂျပန်နဲ့အမေရိကန်အသင်းတို့ကနေဒါနိုင်ငံဗန်ကူးဗားမြို့မှာဒီကနေ့ပိုလူကြတော့မှာပါဒီပွဲအတွက်အသင်းနှစ်သင်းရဲ့ပြင်ဆင်နေတဲ့အခြေအနေနဲ့ပွဲကြိုသုံးသပ်ချက်ကိုတော့ကိုရဲနိုင်ကစူးစီးတင်ပြမှာပါရှင်
ဟုတ်ကဲ့ပါ2015အမျိုးသမီးကမ္ဘာဖလားဘောလုံးပွဲမှာတော့လက်ရှိကမ္ဘာချန်ပီယံဂျပန်နဲ့အိုလံပစ်ချန်ပီယံအမေရိကန်အသင်းတို့ပိုလူကြမှာပါဒီနှစ်သင်းဟာ2017ကမ္ဘာဖလားဖိုင်နယ်မှာလည်းတွေ့ခဲ့ကြပြီးတော့အဲဒီတော့ကဂျပန်ကနိုင်ပြီးတော့ကမ္ဘာချန်ပီယံဖြစ်ခဲ့တာပါအဲ့ဒီရှုံးကအခုချိန်ထိနာကျင်နေတုန်းပဲလို့အမေရိကန်တိုက်စင်မှုအေဘီဝမ်ဘတ်ကပြောပါတယ
် Send a constant reminder since July 17th rather
အဲ့ဒီ2017 July 18ရက်နေ့ရှုံးလိုက်တဲ့နေ့ကလေးကကျမတို့ကြားထဲမှာဒါကြီးကအငဲတန်းရှိနေပြီးတော့အပြင်းထန်လေးကျင့်အောင်တွန်းအားပေးပါတယ်အဲ့ဒီခါးတီးတဲ့ရှုံးကအခုချိန်ထိရှိနေတော့မှာပဲ
ဒါပြင် everyone ဘက်ကသူ့အနေနဲ့ကမ္ဘာဖလားကိုပဲပိုဆွဲကျင်တယ်လို့ပြောပါတယ်ဂျပန်အသင်းကလည်းလန်ဒန်အိုလံပစ်မှာရှုံးထားတဲ့အရှုံးကသူတို့ကိုဒီပွဲမှာအနိုင်ရအောင်တွန်းအားပေးနေတယ်လို့ပြောလိုက်ပါတယ်ဒီနှစ်သင်းရဲ့လက်ရှိအနေအထားပေါ်မှာအကစားဆောင်ဝါရှင်ကိုဇော်မျိုးတန့်သုံးသက်တာကတော
့အမေရိကန်မှာအသာကျင်းစီတာကတော့ရင်းပေါ်စကားလေးနေရာတော့တွန်းနေတယ်ဘလုံးထင်းထင်းကောင်းနေပြူးချင်းကျင်းနေပြီးအမေရိကန်ကတားတယ်ကဂျပန်ကကျတော့ဘလုံးသားရမှာတူးချင်းကျင်းနေလို့အမေရိကန်ကမကောင်းဘူးနဲ့တင်းလိုက်စီးပြီးအားကြတော့သူ့အဖို့ကောင်းနေတကယ်လို့အဲ့ဆင်းနေတာကတော့
ဆိုတော့ဒီပွဲနဲ့ပတ်သက်ပြီးတော့အားစားဆောင်မရှင်ကိုစော်မျိုးတန်းကဘလို့ခံမှန်းပါသလဲ
ဂျပန်ထက်ဆက်လို့ချင်းကျွန်တော်အမေရိကန်ကိုပူတိုက်တယ်အမေရိကန်ကကိုယ်အလုပ်ရှိနေပနရီအပြင်အနေကနေနဲ့ဘယ်လိုမှမရပါဘူး။တော့တူအကောင်းနဲ့ဘယ်လိုမှမရပါဘူးပေါ့နော်။ဆိုတော့ဂျပန်ကတော့ဟိုလုံးထင်တာဆိုတူတယ်။နောက်အမေရိကန်ရဲ့စကားကိုကျွန်တော်ပူပြီးကြည့်တယ်။ဂျပန်ကပြီးခဲ့တဲ့ကတည်းကမာမာထိုင်တယ်တော့တော့တင်နေစကားနေတာလေးသိပြီးရတော့ဆိုတော့ကျွန်တော်ကတော့အမေရိကန်နဲ့နိုင်သွားလိမ့်မယ်လို့အဲ့ဒီလိုသိခဲ့ပြီးပါတယ
်။အမေရိကန်အသင်းဟာ1991နဲ့99မှာကမ္ဘာဖလားကိုနှစ်ကြိမ်ပူဆွဲထားပြီးတော့ကမ္ဘာချန်ပီယံဂျပန်အသင်းကတော့2017မှာတကြိမ်ပူဆွဲထားတာပါဆိုတော့ဂျပန်အသင်းကကမ္ဘာချန်ပီယံပွဲကိုဆက်ထိန်ပြီးအိုလံပစ်တုန်းကရှုံးကြွေးကိုဆက်သွားမလားအမေရိကန်ကပဲ2017ကရှုံးကြွေးကိုခြေဖြတ်ပြီးတော့ကမ္ဘာဖလားကို3ကြိမ်မြောက်ပူဆွဲသွားမလားဆိုတာကတော့မြန်မာစံတော်ချိန်တနင်္လာနေ့မနက်9:00ခွဲမှာစောင့်ကြည့်ရမှာဖြစ်ပါတယ်ဗျာ